ထိုင်းဆရာနာသိန်းဆူရရဲ့ခေါင်းဆောင်ဘိုချုပ်ကြီးဖရာယုတ်ချန်ဦးချာယာယီဆူရတရားဖွဲ့စည်းဖို့အချိန်သတ်မှတ်ကြေညာလိုက်ပါတယ်။ယာယီဆူရအဖွဲ့ကိုအစောဆုံးဩဂုတ်လနောက်ကြဆုံးစက်တင်ဘာလမှာဖွဲ့စည်းမှာဖြစ်တဲ့အကြောင်းထိုင်းဆူရနဲ့စစ်တပ်အစည်းအဝေးတာဝန်ရှိသူတွေနဲ့ဒီကနေ့တွေ့ဆုံချိန်မှာဘိုချုပ်ကြီးဖရာယုတ်ကကြေညာခဲ့တာပါ။အဆိုရအစ်စ်မှာဘယ်သူတွေကိုတာဝန်ပေးမလဲဆိုတာကိုတော့အာနာသိန်းစစ်ခေါင်းဆောင်ကတိတိကျကျမပြောခဲ့ပါဘူး။ဒါပေမဲ့လည်းစက်တင်ဘာလမှာတာဝန်ကအနားယူရမယ်စီဥစည်းချုပ်ကသူ့ကိုယ်သူဝန်ကြီးချုပ်ဖြစ်တာဝန်ပေးခံနိုင်တယ်ဆိုပြီးတော့လည်းခံမှန်းချက်တွေထွက်ပေါ်နေပါတယ်။မေလ22ရက်နေ့ကအာနာသိန်းခဲ့ပြီးနောက်ပိုင်းမှာတော့နိုင်ငံရေးသမားတွေတက်ကြွလှုပ်ရှားသူတွေပညာရှင်တွေသတင်းသမားတွေရာနဲ့ချီပြီးစစ်ဆေးရဆင့်ခေါ်ပြီးအများစုကတော့တပတ်နှစ်ပတ်လောက်ဖမ်းဆီးထားပြီးပြန်လွတ်ပေးခဲ့တာပါ။ပြန်လွတ်ပေးလိုက်တဲ့သူတချို့ကတော့နိုင်ငံရေးလှုပ်ရှားမှုတွေမှာမပါဖို့နဲ့ပြည်ပကိုမထွက်ခွာဖို့ခံဝင်လက်မှတ်တွေရေးထိုးခဲ့ကြရတဲ့အကြောင်းပြောဆိုကြပါတယ်။